မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးစွပ်စွဲပြောဆိုနေကြတဲ့ရခိုင်ပြည်နယ်ကို၃ရက်တာတွားရောက်ပြီးဒီကနေ့မှာတော့ရခိုင်ပြည်နယ်ခီးစဉ်အဆုံးသတ်လိုက်ပါပြီ။အကြမ်းဖက်မှုတွေစတင်ခဲ့တဲ့မောင်နှုံးမျိုးကို၂ရက်တာတွားလေလာခဲ့ပြီးတော့ဒီကနေ့မှာတော့စစ်တွေအကျဉ်းထောင်ကိုတွားလေလာတယ်လို့ရွှေစည်တီကိုလည်းဖူးမြော်ခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအော်တိုဘားလာအကြမ်းဖက်မှုနောက်ပိုင်းစစ်တပ်ရဲ့နေမြေရှင်းလင်းရေးဆောင်ရွက်မှုတွေဟာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ပူတိတောင်နဲ့ရသစ်တောင်ဒေသတွေကိုကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီကိုယ်တိုင်တွားလေ့လာခဲ့တာပါအခုခရီးစဉ်အတွင်းမှာနှစ်ဖက်အတိုင်းအဝန်ကလူတွေနဲ့လည်းပြောဆိုဆွေးနွေးခဲ့ပါတယ်ဒီကနေ့မှာတော့ကုလအထူးကိုယ်စားလှယ်ဟာစစ်တွေထောင်ကိုတွားရောက်ခဲ့ပြီးရွှေစည်တီကိုလည်းဖူးမြော်ခဲ့တယ်လို့ကုလသမဂ္ဂမြန်မာပြည်ရုံးကွဲပြန်ကြားရေးတာဝန်ခံဦးရေးဝင်းကပြောပါတယ
်စစ်တွေထောင်သွားမလို့ပြီးရင်ရွှေစည်တီသွားမလို့မနေ့ကဖိုးတာရွာတဲ့ချင်းရွာလေးတခုဟုတ်ကဲ့အဲ့ဒီကိုသွားတယ်မနေ့ကချင်းရက်ခွက်လေးပေါ့နော်ဟုတ်ကဲ့ဒါပြီးရင်ရန်ကုန်ဆင်းမယ်နိ
ဟုတ်ကဲ့အင်ကေနောက်တစ်ခုကမစ္စယန်ဟီလီကိုတိုင်းရွာတွေကိုတွားပြီးတော့လေ့လာတဲ့အခါမှာသူ့အနေနဲ့ဒေသခံရွာသားတွေပေါ်ပြီးအထူးသဖြင့်ဒီရခိုင်နဲ့မွတ်စလင်အတိုင်းအဝန်နှစ်ခုကြားတာဝန်ရှိသူတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းခွင့်ရပါလားခင်ဗျဟု
တ်ကဲ့လွတ်လွတ်လပ်လပ်တွေ့ပါတယ
်ဟုတ်ကဲ့
တိတန့်တွေ့ပါတယ်ဟုတ်လားဟုတ်
စစ်တွေအချင်းထောင်အတွင်းထောင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့လဲစစ်တွေထောင်တာဝန်ခံအရာရှိဦးသိန်းလွန်ကပြောပါတယ
်ကျွန်တော်ဒီရောက်တာ7:30ကနေပြီးတော့14:25ဖြစ်ဒီရလာတော့တာဝန်ရာရှိတဲ့တော့တွေ့ဆုံတာပေါ့ဗျခင်ဗျားတို့ဆက်ပြီးတော့ဆွေးနွေးတာတော့မရှိပါဘူးခင်ဗျထောင်တော့ကျွန်တော်ကြည့်ကြည့်နေပါတယ်တန်တာတော့ကျွန်တော်တို့ကဘူးပေါ့ဘလို့မှတော့မအောင်ဘူးပါနဲ့ဗျထောင်သားရင်းနဲ့တွေ့တာမတွေ့တာဆိုကျွန်တော်ပြောလို့မရပါဘူးဗျနော်
မစ္စယန်ဟီလီဟာမနေ့ကမောင်တော်မြို့မှာရှိနေခြင်းအတွင်းဒုက္ခသည်စခန်းတွေကိုသွားလေ့လာခဲ့သလိုပြိပခါတွေဖြစ်ပွားခဲ့တဲ့ကြီးကန်းပြင်ရွာကိုလည်းသွားရောက်ခဲ့ပါတယ်။ဒါအပြင်အဲ့ဒီမှာရှိတဲ့ကျွေးရွာတွေကိုလည်းသွားလေ့လာခဲ့ပြီးတော့နေဆက်စခန်းတွေကိုလည်းသွားရောက်ခဲ့တယ်လို့မစ္စယန်ဟီလီရဲ့ခီးစဉ်တစ်လျှောက်အတူလိုက်ပါနေတဲ့ဦးအေးဝင်းကပြောပါတယ်
။မောင်တော်မှာရေဆုံးသွားတာတော့ရွှေဘူမလို့မလို့ရှိတဲ့ဟိုတွေပေါ့ IDP camp ပေါ့နော်။နောက်လမ်းမှာအဲ့ဒီဟိုတွေပေါ့မခူရအထိသွားရပါလားမအဲ့မှာတချို့ယွာတွေဝင်နေအခုလုံးနာမည်ရတော့မမှန်မိဘူးပြအဲနော်ဟိုလည်းဟိုကြီးကန်းပြင်းရဲ့ရောက်တယ်အလေရဲ့အလေကနော်ကနော်အဲ့ဒီဟိုနေသစခန်းနေပါလေရောက်တယ်ဟုတ်ကဲ့နော်လမ်းမှာဟိုဒီရခိုင်ယွာဟိန္ဒူယွာနော်မွတ်စလင်ယွာတွေလည်းရောက်တယ်ဟုတ်ကဲ့
မစ္စယန်ဟီလီရဲ့သုံးရက်တာရခိုင်ပြည်နယ်ခီးစဉ်ကိုတော့ပြည်နယ်အစိုးရကတာဝန်ယူထားပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးအဝန်ကြီးဗိုလ်မှူးကြီးထိန်ဝင်းကဦးဆောင်ကတာဝန်ယူဆောင်ရွက်နေရလည်းဖြစ်ပါတယ်။ဒါပေမဲ့လို့ကုလအထုကိုယ်စားလှယ်တွားရောက်တဲ့ရွာတွေမှာဒေသခံရာသားတွေနဲ့တွေ့ဆုံတဲ့အခါမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်ပါမလာဖို့တောင်းဆိုထားတယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုထားပါတယ်။မစ္စယန်ဟီလီအနေနဲ့မနေ့ဖြန်မှာအရက်ဖက်လူအဖွဲ့အစည်းတွေတာဝန်ရှိသူတွေနဲ့ရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။ဒါအပြင်ဇန်နဝါရီလ18ရက်နေ့မှာတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာပါ။ဇန်နဝါရီလ20ရက်နေ့မှာတော့သူ့ရဲ့၅ချိန်မြောက်မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးတော့ခီးစဉ်တလျှောက်တွေ့ရှိချက်တွေကိုအစီရင်ခံစာတည့်ရက်ရေးသားပြီးတော့လာမယ့် match လိုက်တဲ့မှာကျင်းပမယ့်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။